ဒီနေ့ကချင်စစ်ဘေးဒုက္ခသည်တွေရဲ့လေလက်ရှိအခြေအနေလေးကိုလေအချင်းချင်းပြီးပြောပြပေးပါရှင
်။ဟုတ်ကဲ့ကျမတို့ဆီမှာဒုက္ခသည်3,000ပတ်ဝန်းကျင်ရှိနေပါတယ်ပေါ့။အဲ့တော့လုံးလုံးစဲအခြေအနေနဲ့ကျမတို့တနေ့တွေးနေတာဟာလူတယောက်ကို400ကျပ်နှုန်းနဲ့တွေးမွေးနေပါတယ်။အဲ့ဒါကတော့ဘလောက်လဲဆိုလို့ရှင်တစ်လကိုလူတယောက်ကို12,500ဖြစ်ပါတယ်ရှင်။အဲ့ဒါနဲ့ဘာဝယ်ပေးလဲဆိုတော့ဆန်6ပြီနဲ့6လုံးရဲ့စီတဘူးစီတလီတာပေါ့ပြီးရင်စားနည်းနည်းအဲ့ဒါပဲဝယ်ပေးနိုင်တယ်ပေါ့။အရင်တော့ကတော့ဟင်းဖို့အနေနဲ့တယောက်ကိုတစ်လကို6,000ပေးနိုင်တယ်ဒါပေမဲ့အခုလုံးဝမပေးနိုင်တော့ဘူး။မပေးနိုင်တော့တဲ့ငါအခုဒီဆန်6ပြီနဲ့6လုံးကလည်းဒီဂျွန်လကုံနောက်ပိုင်းမှာဆိုမသေးချာတော့ဘူးရှင့်ရန်ပုံငွေတဲ့အကုန်လုံးပြတ်လတ်နေတော့လေဒီလိုဖြစ်နေပါတယ်အဲ့တော့ဒါကြောင့်မို့လို့ဒီနေ့ကျမတို့လှုပ်ဆောင်တာကတော့ဒီဒုက္ခတွေတွေဒီလောက်ဒီလိုဖြစ်နေပါတယ်အထူးသဖြင့်ကျမရေးအတွက်ဆိုလို့ရှင့်ရန်ပုံငွေလုံးဝမရှိပါဘူးပြီးရင်ပညာရေးအတွက်ဒီနှစ်တူတန်းနဲ့ပတ်စံမရှိပါဘူးအဲ့ဒါကြောင့်မို့လို့လောလောဆယ်ပညာရေးလို့ပြောတယ်ဆိုလို့ရှင့်ကျမတို့ဒီဟိုပါပေါ့အဲဖတ်စာအုပ်မရှိဘူ
းခိုင်း
ငစ်ဒီ UNICEF နဲ့ငိမ့်ဖောင်ဒေးရှင်းကပေးတယ်ဒီနှစ်မပေးနိုင်ပြီးရင်ခိုင်းဆိုရင်ကျောင်းသားတယောက်ကိုဘလာစာအုပ်ပို့ပေးတယ်ပေါ့ဒီနှစ်မပေးနိုင်ဘူးပေါ့အဲ့တော့ကလေးတယောက်တယောက်အတွက်ဆိုတော့အဆင်ပြေတယ်ဒါပေမဲ့အခုကကလေးကတောင်းချီပြီးရှိနေတဲ့အခါကျတော့ဒီဘလာစာအုပ်တစ်ခုထဲနဲ့ဖတ်စာအုပ်တစ်ခုထဲနဲ့တောင်းတော်တော်လေးအဆင်မပြေဖြစ်နေတယ်ပေါ့အဲ့တော့အာဟာရကလည်းပြတ်လာတာရဲ့ပြီးရင်ဆေးဝါးကုသဖို့ပတ်စံမရှိတာရဲ့ပြီးရင်အထူးသဖြင့်ဒီ rubber ပေါ့နော်တရုံကိုတင်ရမယ့်ကိစ္စမျိုးအတွက်ပတ်စံလုံးဝမရှိတဲ့အခါကျတော့ပတိတိမဲ့တေကိစ္စတွေအများကြီးရှိလာတော့မယ်ပေါ့
အမားတို့အနေနဲ့လေဒီနိုင်ငံတကာအဖွဲ့အစည်းတွေစီကိုအိတ်ဖွင့်ပေးစာပေးထားတယ်လို့လည်းသိရပါတယ်အမအဲ့ဒီအကြောင်းလေးလေးပြောပြပေးပါရှင်
နိုင်ငံတကာအိတ်ဖွင့်ပေးစာကိုကျမတို့ဒီအဖွဲ့အစည်းများရဲ့ပြင်လောလောဆယ်တော့အဖွဲ့80ညီပါပေါ့ဝိုင်းအဖွဲ့80တီပေါ့မနေ့တုန်းကအထိထုတ်လိုက်တော့အဲ့ဒါနဲ့ကျမတို့ထုတ်လိုက်ပါတယ်အဲ့ဒီနိုင်ငံတကာအဖွဲ့အစည်းများလို့ဒီကောင်းဆောင်များဆိုတဲ့သဘောပေါ့ဒီကောင်းဆောင်များလို့ပြောတဲ့အခါမှာနိုင်ငံတကာရဲ့အစိုးရဌာနတွေပါမယ်ဝန်ကြီးဌာနတွေပေါ့ပြီးလို့ရှိရင်တော့ဒီ The Elders လို့မျိုးပေါ့ကမ္ဘာယမီယဖာများလို့ပြောမလား The Elders လို့မျိုးအဖွဲ့မျိုးအဲ့ဒါမျိုးလည်းကျမတို့ဆက်ပြီးပေးသွားကြမှာဖြစ်ပါတယ်ရှင်။ရန်ပုံငွေများများထပ်တိုးပေးမှပဲကျမတို့ရှင်တာနိုင်မဲ့အနေအထားဖြစ်တဲ့အတွက်ကြောင့်တို့ဥတီပြီးအိတ်ခွင့်ပေးစာပေးတာပါရှင်။
တို့အမကြီးဘာဖြစ်လို့လေတဝက်တောင်လျှော့ချရတယ်လို့ထင်ရတာလဲမ
။အတိအကတော့ကျမတို့မြန်မာနိုင်ငံရဲ့ငင်းချမ်းကြီးလုပ်ငန်းစဉ်ကိုကြည့်မယ်ဆိုရင်လည်းအခုပဲလက်မှတ်ထိုးတော့မလို့လို့အခုပဲငင်းချမ်းတော့မလို့လို့ပေါ့။ပြီးရင်ဟိုတလောကဆိုရင်တော့ Nationwide Ceasefire Agreement ကြီးထိုးလိုက်ပါပြီဆိုပြီးမှလည်းတစ်ခေါက်လောက်ကြာသေးတယ်ပေါ့။အဲ့လိုမျိုးလုပ်တဲ့အခါမှာနိုင်ငံတကာကလည်းတို့တွေကကြိုတင်ခန့်မှန်းပြီးမှပြင်ဆင်ရတယ်ပေါ့။အခုလို့အခုရတဲ့ပတ်စံတွေမဟုတ်ဘူးပေါ့။ဥပမာဆို6လတိုးပြီးမှ budget ရှာထားရတာမျိုးတနည်းတိုးရှာထားရတာမျိုးဖြစ်တဲ့အခါမှာဒီစစ်ကလည်းအရန်တာလာတဲ့အခါကျတော့ပြီးရဆိုလို့ရှိရင်တို့အနေနဲ့ဒီအပြန်လဲထူထောင်ရေးပေါ့နေရပြန်ဖို့ရေးကိစ္စတွေမှာပြင်ပြီးဖို့အတွက်ရန်ပုံငွေဘက်ကိုပို့ပြီးအားတန်လာကြတယ်ပြီးလို့ရှိရင်စစ်ကလည်းအခုလောက်ထိရှိမယ်လို့လည်းမမျှော်မှန်းထားတဲ့အခါကျတော့ဒုက္ခတွေတွေဒီအတိုင်းထိုင်ပြီးတွေးမွေးဖို့ရန်ပုံငွေရော့နေလာတာပါရှင့်အဲ့လိုမျိုးအဲ့အတွက်ကိုယာထမှုမရှိတဲ့အခါထုတ်ပေးနိုင်မှုမရှိဘူးကျမတို့ဒီမနေ့ပဲမြင်ပါပါဩစတြေးလျအစိုးရကနေဒီမှာဒီ HIV ရဲ့ပြီးလို့ရှိရင်တော့ကျပ်ချားရည်ပြီးလို့ရှင်တော့ TV ရဲ့အတွက်ဒေါ်လာတန်း40ဒီနှစ်မကူတော့ဘူးလို့ပြောတဲ့အခါမှာတမရေးဌာနဝန်ကြီးဌာနအပါဝင်ကြီးကိစ္စတွေမှာလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေအကုန်လုံးတွဲတော့ဟက်တက်ွဲပဲပေါ့
ဟုတ်ကဲ့ပါအမကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်